Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်အောက်တိုဘာလ20ရက်တောက်ကြနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျွန်မသင်္ကီထိုက်ပါ။Sorry နဲ့ Iraq ဆိုရကိုစလဲရီရဲ့ပထမဆုံးညီလာခံကိုတက်ရောက်ဖို့ American နိုင်ငံသားဝင်ကြီးဒီကနေ့ရှေ့အလဲပိုက်ဒေသကိုခီးထွက်ဖို့ရှင်နေပါတယ်။ရခိုင်ပြန်လည်တိဆောက်ရေးအတွက်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့စီးပွားရေးအဖွဲ့အစည်းတွေက American ဒေါ်လာ73သန်းကျော်မြန်မာဆိုရကိုလှူဒန်းပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူချညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ထိတ်တန့်ရောက်တဲ့တွင်တွေပြီမှာတော့အမောင်တော်မြွနယ်မှာနိုင်ငံသားစစ်စခံရမဲ့သူတွေရဲ့တတိခံကပ်ပြားတွေပြန်လည်ထုတ်ပေးနေပေမဲ့မွတ်စလင်တွေကလာရောက်ထုတ်ယူသူနည်းနေတဲ့အကြောင်းနဲ့အတူနှားဆင်ရမှာက
The situation is very fluid and the flow of new arrival hasn't stopped yet so it's been 2 months
မင်္ဂလာဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ UNHCR ပြောခွင့်ရအမျိုးသမီးဒူနီယာအစလမ်ခန်းကပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်။ဒါ့အပြင်လက်နက်တွေဖမ်းဆီးရမှုနောက်ဆက်တွဲအခြေအနေနဲ့ဖာကန်ဘက်ကရေမစေးကြောက်ရှာဖွေသူတွေရဲ့ပြဿနာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမှတ်သိညီထိုက်နေကိုရနိုင်လို့ပြောပြပေးပါမယ်ရှင်။
ဆော်ဒီအာရေဗျနဲ့အီရတ်အစိုးရနှစ်ရက်ကြာဆက်ဆံရေးမြင့်တင်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့တနိုင်ငံအစိုးရကိုယ်စားလှယ်တွေပထမဆုံးအကြိမ်တွဲဆောင်ဆွေးနွေးမဲ့အစည်းအဝေးကိုတက်ရောက်ဖို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဒီကနေ့တောက်ချာနေမှာအရှိအလဲပိုင်းဒေသကိုခီးထွက်မှာဖြစ်ပါတယ်ဆော်ဒီနဲ့အီရတ်အစိုးရကြားဆက်ဆံရေးပြန်လည်နှွေးထွေးလာတာနဲ့အတူပူးပေါင်းဆောင်ရွက်ရေးကောင်စီရဲ့ပထမဆုံးအစည်းအဝေးပေါ်ထွက်လာတာဖြစ်ပါတယ်ဒီခုနှစ်ရတကာလအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကဆော်ဒီအာရေဗျကိုခီးတထဝင်ရောက်မဲ့အပြင်ပါရှန်ပင်လယ်ခွေဒေသတွေနဲ့တောင်အာရှနိုင်ငံတွေကိုလည်းဝင်ရောက်မှာဖြစ်ပါတယ်။ကာတာနိုင်ငံဒိုဟာမြို့တော်မှာကာတာခေါင်းဆောင်နေအမေရိကန်စစ်တပ်အရာရှိတွေနဲ့တွေ့ဆုံပြီးအကြမ်းဖက်ဝါဒီတံပြန်တိုက်ဖျက်ရေးကြိုးပမ်းမှုတွေကိုဆွေးနွေးမှာဖြစ်တယ်လို့တခြားဒေသတွေအရေးအကျိုးတူကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိပါတယ်။ဒီနောက်မှာတော့အိန္ဒိယ၊ပါကစ္စတန်၊ဆွစ်ဇာလန်နိုင်ငံတို့ကိုခီးဆက်မှာဖြစ်ပါတယ်ရှင်
။အမေရိကန်ထက်လွှတ်တော်မှာရှိတဲ့ Republican လွှတ်တော်အမတ်တွေကအစိုးရအသုံးစည်းနဲ့ပတ်သက်တဲ့ဥပဒေကြမ်းကိုထောက်ခံမဲ53မဲခန့်ကွက်မဲ49မဲနဲ့ကြာသပတေးညကအတည်ပြုလိုက်ပါတယ်။ Republican အမတ်တွေတဲကကန်တက်ကီထက်လွှတ်တော်မှာ Rand Paul တဦးတဲကပဲအစိုးရအသုံးစည်းရှော့ချတဲ့ဥပဒေကြမ်းကိုကန့်ကွက်ခဲ့တာဖြစ်ပြီးဒူးရီကြမ်းကဇေယျစကများလုံးပြီးတော့ Republican Party ရဲ့အဓိကရည်မှန်းချက်ဖြစ်တဲ့အိုဘားမားကျမ်းမာရေးဆောင်ရှားမှုအစီအစဉ်ဖြတ်သိမ်းမှုကိစ္စကိုဆွံ့လွှတ်လိုက်တာဖြစ်တယ်ဆိုပြီးတော့သူကပြောလိုက်ပါတယ်အခုလိုအတီးပြုတ်လိုက်တဲ့အတွက်တမန်ဒေါ်နယ်ထရမ့်ရဲ့အကြီးအကျယ်အခွန်ဖြတ်တောက်မှုနဲ့ပြည်ပြောင်းလဲမှုတွေလှုပ်ဖို့လုပ်ဖို့အစီအစဉ်အတွက်လမ်းကြောင်းပွင့်သွားစေနိုင်မှာလည်းဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကအခွန်နဲ့ပတ်သက်ပြီးပြည်ပြောင်းလဲမှုတွေနဲ့ဖြတ်တောက်မှုတွေကတဆင့်အမေရိကန်စီးပွားရေးအလားအလာခေါင်းတွေတဟုန်လို့တိုးတက်လာအောင်လမ်းကြောင်းဖန်တီးပေးတာအလုံးရှုပ်ထွေးတဲ့အခွန်စနစ်စီမင်းစည်းကမ်းတွေကိုဖြေလျှော့ပေးတာနိုင်ငံတော်ကမိသားစုတွေအတွက်ငွေကြေးထောက်ပံ့ပေးတာတွေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုကမ္ဘာနဲ့အပြိုင်လှုပ်ဆောင်ပေးစေတယ်လို့မဲခွဲဆုံးဖြတ်ပြီးတဲ့နောက်ထုတ်ပြန်လိုက်တဲ့အင်မီတော်ရဲ့ကြေညာချက်မှာပြောထားပါတယ်။ဟိုဘာမကဲလို့ခေါ်တဲ့အမေရိကန်နိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ဖြတ်သိမ်းဖို့ကိစ္စကိုအတိမပြုနိုင်ဖြစ်ခဲ့ပြီးတဲ့နောက်အထက်လွှတ်တော်မှာရှိတဲ့ Republican တွေဟာလာမယ့်နှစ်လွှတ်တော်ရွေးကောက်ပွဲမတိုင်ခင်အခွန်ဖြတ်တောက်ဖို့ကိစ္စကိုအတိပြုနိုင်ဖို့အတွက်ဖိအားတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ။
အာဖရိကနိုင်ငံတစ်ခုဖြစ်တဲ့နီဂျာနိုင်ငံမှာဒီလဆော်ပိုင်းတို့ကအစ္စလာမစ်ဂျီဟတ်တိုက်ခိုက်ရေးသမားတွေလက်ချက်နဲ့အမေရိကန်စစ်သား၄ဦးချဆုံးခဲ့ရမှုအပေါ်အမေရိကန်စစ်တပ်ကစုံစမ်းစစ်ဆေးနေတယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောပါတယ်။ဒီသတင်းပတ်အတွင်းမှာပဲချဆုံးစစ်သည်တဦးရဲ့ရုပ်အလောင်းနေရဖြစ်တဲ့ဖလော်ရီဒါပြည်နယ်ကိုပြန်လည်ရောက်ရှိလာခဲ့ချိန်မှာပဲကာကွယ်ရေးဝန်ကြီးကသတင်းအချက်အလက်တွေကိုစစ်တပ်ကအချိန်နဲ့တပြေးညီထုတ်ပေးမယ်လို့ပြောဆိုခဲ့တာပါ။တပ်ဖွဲ့ဝင်တွေကြဆုံးရမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနအနေနဲ့တိကျမှန်ကန်တဲ့သတင်းအချက်အလက်အပြည့်အဝမရရှိသေးတဲ့အကြောင်းနဲ့သတင်းတွေရရှိခဲ့ရင်တော့အမြန်ဆုံးထုတ်ပြသွားမှာဖြစ်တယ်လို့ဝန်ကြီးကပြောဆိုခဲ့တာပါ။နီဂျာမှာရောက်နေတဲ့အမေရိကန်နဲ့နိုင်ဂျီးရီးယားတပ်ဖွဲ့ဝင်တွေကိုအစ္စလာမ်ရဲ့အစွန်းရောက် IS စစ်သွေးကြွတွေကဒီလအစောပိုင်းမှာခြုံခိုတိုက်ခိုက်ခဲ့တာမှာတပ်ဖွဲ့ဝင်တွေကြဆုံးရတာဖြစ်ပါတယ်။ဒ ီတိုက်ခိုက်မှုအတွင်းညီကြလုံးချုံရေးတာဝန်ရှိသူ၄ဦးလည်းသေဆုံးခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကိုမကြာခဏဝေဖန်လေးရှိတဲ့အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကလည်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေပို့ပြီးတော့ထွက်လာရေးလိုအပ်ရင်ဆင့်ခေါ်ထွက်ဆိုခိုင်းမယ်လို့သတိပေးပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်အောင်စုတွင်ပေါ်ပေါက်နေတဲ့နိုင်ငံရေးကွဲလွဲမှုတွေပေါ်မှာစိတ်ကောင်းဖြစ်မိတဲ့အကြောင်းသမ္မတဟောင်း George W. Bush ကပထမဆုံးအကြိမ်ဖြစ်တဲ့ဝေဖန်ပြောဆိုလိုက်ပါတယ်။ New York Mew Bush Institute ကအခမ်းအနားတစ်ခုမှာပြောကြားခဲ့တဲ့မိန့်ခွန်းမှာသမ္မတဟောင်း Bush ကသမ္မတ Donald Trump ရဲ့နာမည်ကိုတော့ထုတ်ပေါ်ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့နိုင်ငံရေးပြိုင်ဘက်တွေကို Twitter လူမှုကွန်ရက်ကနေမခံနိုင်အောင်ထိုးနှက်တာ၊လူမှုကြီးကြပ်ရေးပြည်ဝင်ခွင့်ပိတ်ပင်တာတွေနဲ့နိုင်ငံတကာကုန်သွယ်ရေးသဘောတူညီချက်တွေကိုပယ်ဖျက်တဲ့ကိစ္စတွေကိုဝေဖန်ခဲ့တာကြောင့်သမ္မတထရန့်ကိုယူရပြီးဝေဖန်ပြောဆိုတာဖြစ်ရှုမြင်ကြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းညီညီညွတ်လက်တွဲရမယ့်အင်အားထက်ကွဲလွဲချက်တွေကပုံများလာပြီးအမျိုးသားရေးဆိုတာကိုကိုယ်ပြည်တွင်းကနိုင်ငံသားတွေအခွင့်အထူးခံဖြစ်ဖို့ဆိုတာနဲ့မားရပုံဖော်နေတဲ့အကြောင်းသမ္မတဟောင်း George W. Bush ကဝေဖန်သွားတာပါ။ဒီတော့တွင်းမှာပဲသမ္မတဟောင်း Barack Obama ကလည်းလက်ရှိအမေရိကန်နိုင်ငံရဲ့အခြေအနေပေါ်မှာအမလို့အမရဖြစ်မိတဲ့အကြောင်းကျန်တော်ရင်းနေကဗာဂျီးနီးယားပြည်နယ်ဒီမိုကရက်တစ်ပါတီပြည်နယ်အုပ်ချုပ်ရေးမှူးလောင်းအတွက်မဲဆွဲဖို့လူလူနဲ့တွေ့ဆုံပွဲမှာဝေဖန်ပြောဆိုခဲ့ပါတယ်။သမ္မတဟောင်းဩဘာမားကလည်းမိန်ခွန်းမှာသမ္မတဒေါ်နယ်ထရမ့်ရဲ့နာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ဒီလိုသမ္မတဟောင်းတွေကနိုင်ငံရေးကွဲလွဲချက်တွေအဆုံးသတ်ရေးပန်ကြားပြောဆိုနေပြီးမဲ့သမ္မတဒေါ်နယ်ထရမ့်ကတော့ George W. Bush နဲ့ဩဘာမားအပါအဝင်သမ္မတဟောင်းတွေဟာသူလောက်ကိုင်းနေသလိုအမေရိကန်စစ်တပ်အတွင်းကကြားဆုံးစစ်သည်ရဲ့မိသားစုတွေကိုအားပေးဆောင်ရှက်ဖို့ပြက်ကွက်နေတယ်ဆိုပြီးတော့ဒီသတင်းပတ်အထွန်းမှာပဲဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39လိုင်းဒိုမီတာ25 kHz 7.965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 7905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုချင်းညာနေပါတယ်ရှင်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြန်မာအစိုးရကိုစုစုပေါင်းငွေကျပ်သိမ်းပေါင်း 38,000 ခန့်မှန်းချီအမေရိကန်ဒေါ်လာ 13 နှန်းခွဲလောက်လှူဒန်းလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်နဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီး24ဦးစီးပွားရေးအသင်းအဖွဲ့နှစ်ခုတို့ကလှူဒန်းတာဖြစ်ပါတယ်။တိမ်မောင်ထောင်တောင်ချီလှူဒန်းခဲ့ကြတဲ့စီးပွားရေးသမားကြီးတွေနဲ့လုပ်ငန်းစုကြီးတွေတဲမှာတော့ဆယ်စုနှစ်တည်းအတွင်းထင်ရှားလာခဲ့တဲ့ဦးအောင်ကိုဝင်းဦးတေစာဦးစောစောနောက်ဦးမောင်ဝေဦးချစ်ခိုင်ဦးထွန်းမြင့်နိုင်ဦးထေးမြင့်ဦးခင်ရွှေတို့လိုစီးပွားရေးလုပ်ငန်းရှင်ကြီးတွေလည်းပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်ပြန်လည်တည်ဆောက်ရေးမှာစီးပွားရေးပုံမှန်ပြန်ဖြစ်ဖို့ကလည်းလိုအပ်ချက်တစ်ခုဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအလှငွေလက်ခံတဲ့အခမ်းအနားမှာပြောဆိုပြီးရခိုင်ပြည်နယ်တွင်ဒေသလိုက်အကူအညီပေးရေးလုပ်ငန်းတွေမှာလုပ်ငန်းရှင်တွေအနေနဲ့အပြုသဘောပြိုင်ဆိုင်မှုတွေကိုအားပေးမယ်လို့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ပြန်လည်တည်ဆောက်ရေးမှာလူမှုရေးအရာလိုအပ်ချက်တွေရှိသလိုနိုင်ငံရေးအရာလည်းပြုပြင်သွားဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်အများစုမွတ်စလင်တွေဖြစ်ကြတဲ့လူပေါင်း6သိန်းကြီးပါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဒေသတွင်းကရွာပေါင်းရွာနဲ့ချီမီးလောင်ပျက်စီးခဲ့ရပြီးတဲ့နောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အပြင်းထန်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ဝေဖန်မှုတွေကိုလက်တွေ့လုပ်ရတဲ့တုံ့ပြန်မယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုထားပြီးရခိုင်ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေအတွက်ပြည်တွင်းပြည်ပအလှရှင်တွေကိုဖိတ်ခေါ်ထားတာဖြစ်ပါတယ်ရှင်။
ကမ္ဘောဒီးယားဆိုရကအဓိကတိုက်ခံပါတီကိုဖျက်သိမ်းဖို့လှုံ့ဆော်လာနေတာနဲ့ပတ်သက်ပြီးတော့ EU ဥရောပသမဂ္ဂအနေနဲ့ခိုင်မာတဲ့ခြေလှမ်းတွေကိုအများဆုံးတုံ့ပြန်လှုံ့ဆော်သွားဖို့လိုအပ်တယ်လို့ EU လူ့ခွင့်ရေးဆက်ကော်မတီရဲ့ဒုဥက္ကဋ္ဌကပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားဆိုရအနေနဲ့ကမ္ဘောဒီးယားမျိုးသားခေတ်စည်ပါတီ CNRP ကိုဖျက်သိမ်းဖို့လှုံ့ဆော်ခဲ့မယ်ဆိုရင်ဇူတင်နိုင်ငံအနေနဲ့ကမ္ဘောဒီးယားနိုင်ငံနဲ့ထိတွေ့ဆက်ဆံနေမှုတွေကိုပြန်စဉ်းစားသွားမှာဖြစ်တယ်လို့ကျော်သာဘရင်းနေကပြောလိုက်ပြီးတဲ့နောက် EU ပါလီမန်အမတ် Barbara Lochbiller ကလည်းပြောလိုက်တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံပေါ်ပြစ်မှတ်ထားတဲ့ကပ်ပိဆိုတာတွေဒါမှမဟုတ်ကမ္ဘောဒီးယားကိုပေးထားတဲ့အထူးကုံသွယ်ရေးခံစား권ပြန်ရုပ်သိမ်းတာတွေကို EU ဘက်ကအခုခါမှစဉ်းစားရမှာဖြစ်တယ်လို့လည်းသူမက VOE ကိုပြောပါတယ်ပြီးခဲ့တဲ့2016ခုနှစ်အတွင်းကမ္ဘောဒီးယားနိုင်ငံကဥရောပသမဂ္ဂကိုတင်ပို့တဲ့ကုန်ပစ္စည်းပမာဏဟာအမေရိကန်ဒေါ်လာ 9 billion ကျော်တန်ဖိုးရှိပြီးတော့ကမ္ဘောဒီးယားရဲ့အကြီးဆုံးပြည်ပပို့ကုန်ဈေးကွက်ဟာလည်းဥရောပသမဂ္ဂဖြစ်ပါတယ်ခင်ဗျာ
Islamic အစိုးရ IS2 ရဲ့အုပ်ချုပ်ရေးမြို့တော်ဖြစ်ခဲ့တဲ့ Syria နိုင်ငံမြောက်ပိုင်း Raqqa မြို့ကိုဆစ်သွေးကြွတွေလက်ကလွတ်မြောက်ချောင်းအမေရိကန်ထောက်ပံ့ပေးထားတဲ့ Syria Democratic တပ်ဖွဲ့ကဒီကနေ့တောက်ကြနေမှာကြီးညာလိုက်ပါတယ် Syria Democratic တပ်ဖွဲ့ SDF လို့လည်းသိကြတဲ့ကတ်တွေဥဆောင်တဲ့တပ်ဖွဲ့ကဒီကနေ့တောက်ကြံနေမှာရက္ခာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးဒေသဆိုင်ရာတာဝန်ရှိသူတွေလူမျိုးစုခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့ကောင်စီကိုအုပ်ချုပ်ရေးလွှဲပြောင်းပေးခဲ့ပါတယ်။ Islamic အစိုးရ IS စစ်သွေးကြွတွေရဲ့လက်နက်တိုက်ငယ်အချင်းထောင်အဖြစ်အသုံးပြုခဲ့တဲ့ရက္ခာမြို့ခအားကစားရုံထဲမှာဒီကနေ့သတင်းစာရှင်းလင်းပွဲကိုလုပ်ခဲ့တာပါ။ရက္ခာမြို့ခ Islamic အစိုးရ IS အကြမ်းဖက်ဝါဒီအဖွဲ့ကိုခြေမှုန်းအောင်နိုင်ခဲ့မှုကိုကုန်းယူဝင်ကြားစာကြေညာပါတယ်လို့ SDF တပ်ဖွဲ့ရဲ့အကြီးအကဲတန်ဖိုးပြောခွင့်ရထာလာစီလိုကပြောပါတယ်အကြီးအကျယ်ပျက်စီးနေတဲ့ရက္ခာမြို့ပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကထောက်ပံ့ပေးကြဖို့ကိုလည်းသူကပန်ကြားပါတယ် IS တို့ရဲ့အုပ်ချုပ်ရေးမြို့တော်ရက္ခာမြို့ပြန်လည်သိမ်းပိုင်နိုင်ရေးလေးလာချတိုက်ပွဲအတွင်းနိုင်ငံတကာနဲ့ဒေသခံတိုက်ခိုက်ရေးသမား655ယောက်ကြာဆုံးခဲ့ရတယ်လို့လည်း SDF ရဲ့အဖွဲ့ပြောခွင့်ရကပြောပါတယ်။ Euphrates မြစ်ပေါ်ကရက္ခာမြို့ကိုအစွန်းရောက် IS စစ်သွေးကြတွေက2014ခုနှစ်ဇန်နဝါရီလကသိမ်းပိုက်ခဲ့တာဖြစ်ပြီးသူတို့ရဲ့အုပ်ချုပ်ရေးအချုပ်အခြာမြို့အဖြစ်အသုံးပြုခဲ့တာဖြစ်ပါတယ်ရှင်။
ကော်ဝါကတတမစိခင်တိုက်ဆုံမှုတွေထဲမှာစစ်ပွဲတွေအကြမ်းဖက်ဝါဒတွေသဘောအဘိအန္တရာယ်တွေစစ်လေးနဲ့ယောဂပိုးတွေထက်ကိုပဝန်းညင်ညံမှုကြောင့်တိုက်ဆုံမှုကအများဆုံးဖြစ်ကြောင်းလေးလာတွေ့ရှိမှုအစ်တစ်ခုကဖော်ပြလိုက်ပါတယ် Lancet စီးပညာဂျာနယ်မှာဖော်ပြတဲ့အဲဒီလေးလာတွေ့ရှိမှုရအဆောင်အုံတွင်းမှာရောပြပမှာပါပဝန်းညင်ညံမှုတွေကြောင့်2015ခုနှစ်မှာလူ6သန်းလောက်ဒါမှမဟုတ်တိုက်ဆုံသူ6ဦးမှာ2ဦးနှုန်းရှိခဲ့တယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံမှာတော့လူသန်းနဲ့ချီနေထိုင်တဲ့ New Delhi မြို့ဟာကမ္ဘာပေါ်မှာပဝန်းကျင်ညဉ့်မှုအများဆုံးမြို့တွေထဲမှာထိတ်ဆုံးကရှိနေတဲ့မြို့ဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုမတ်တရင်ထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတီမငိအခြေအနေတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လက်ရောက်ရှိနေစေဖြစ်တဲ့အတွက်အကူအညီတွေအရေးတကြီးလိုအပ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။မကြာသေးခင်ရက်တွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ကိုထားရောက်လာနေကြသလိုနောက်ထရောက်လာအောင်မယ်လို့မျှော်လင့်ရကြောင်းလည်းကုလသမဂ္ဂကပြောဆိုနေတာပါ။အပြည့်စုံကိုတော့ကိုရင်နိုင်ကပြောပြပေးပါလိမ့်မယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုကုဝင်ဖို့အတွက်နိုင်ငံနယ်စပ်မှာလေးရကြာဆောင်ဆိုင်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝင်ွေပေးလိုက်ပြီးတဲ့နောက်ဒုက္ခသည်တွေထောင်ထဲချပြီးတော့နယ်စပ်ကိုဖျက်ချော်ခဲ့ကြပါတယ်။ဒုက္ခသည်6,000ကျော်လောက်နယ်စပ်ကိုဝင်ရောက်လာခဲ့ပြီးနောက်ထပ်လည်းဒုက္ခသည်တွေဇက်တိုက်ဝင်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ကကြာသပတေးနေ့ညကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဝင်လာတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ UNHCR ကုလသမဂ္ဂကော်မရှင်နာမင်းကြီးယုံရဲ့ပြောခွင့်ရဒူနီယာအစ္စလမ်ခန်းကအခုလိုပြောပါတယ်။
The situation is very fluid and the flow of new arrival hasn't stopped yet.
အခြေအနေကမငြိမ်သေးပါဘူး။အသေးရောက်လာနေတာတွေလည်းအခုထိမရက်သေးပါဘူး။အခုဆိုရင်2လလောက်ရှိလာနေပါပြီ။ဒီလိုရောက်လာပြီးသားကခန့်မှန်းကြီး 58,900 လောက်ရှိပါတယ်။ဒုက္ခသည်အသစ်တွေကလည်းလာနေတော့မှာ။ဒါကြောင့်လည်းမကြသေးခင်နှစ်တွေအတွင်းဒုက္ခသည်ပြဿနာတွေမှာအကြီးအမားဆုံးဖြစ်ပါတယ်။ဆောင်ရွက်စရာအတော်များများပြည့်စည်သွားပေမဲ့လက်တွေ့လုပ်စရာတွေလည်းအများပြားကျန်နေပါသေးတယ်။
ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကို ARSC ရင်းကြအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစိုးရိမ်မှုအခြေအနေတွေစိုးရွားလာခဲ့ပြီးမြန်မာစစ်တပ်ဘက်ကဒေသတွေမှာနေမြေရှင်းလင်းရာကရင်းကြတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအလုံးရင်းနဲ့ထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်နေတဲ့ဒုက္ခသည်အရေးတွန်းနဲ့ပတ်သက်ပြီးတော့နိုင်ငံကရှေ့ပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ရဲ့ပြောခွင့်ရ Joel Millman ကအခုလိုပြောပါတယ်။
Of late yesterday, 6,900, almost 7,000 Rohingya refugees who were stranded in dire conditions.
Many now mind this, so in Bangladesh, Nangan, Anjuman Paraga, Ludu Mishide, Neza Ditama, Akakari Ne, Taunting Nire, Rohingya Doka De, Chotong Kuya, Kunatong Niva Lago, Bangladesh Sitaga, Coxa Bazakia in Nega, Ukiane, Teknaf Mashide, Yahi Sakandu Domiago, Bubi Gavare, Uzo in Doka De Sakani Ma Yoni De, Rohingya Yitraha, Shetain Shini, Vilo Yusabare, Nadin Shetong Kurong Sure, Yitragaro.ဩဂုတ်လ25ရက်နေ့နောက်ပိုင်းရောက်လာတဲ့အရေးအတွက်လို့ကျွန်တော်တို့နားလည်ထားပါတယ
်။အသေးရောက်ရှိလာနေတဲ့ဒုက္ခသည်တွေဟာကုတုပလောင်ဒုက္ခသည်စခန်းကိုသွားနေကြပြီးတော့အိမ်မှာရှိတဲ့ယာယီခိုလုံရေးစခန်းတွေမှာနေနေကြတယ်လို့ UNHCR ကပြောပါတယ်။ UNHCR ပါဝင်တခြားအကူအညီပေးရေးအဖွဲ့တွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးတော့ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့ UNHCR ပြောခွင့်ရဒူနီယာအစ္စလမ်ခန်းကပြောပါတယ်
The most vulnerable among the new arrivals are bused from the border to a transit center near Kutupalang camp
အသက်ရောက်လာသူတွေကအကူအညီလိုတဲ့သူတွေကိုတော့နေဆက်ကနေကုတုပလောင်ဒုက္ခသည်စခန်းနာကဂျားစခန်းကိုဘတ်ကားတွေနဲ့ပို့ပေးပါတယ်ဒီစခန်းမှာတော့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကမိဖက်အဖွဲ့အစည်းတွေနဲ့အတူအစားအစာရိတ်ခါစိတ်ဆစ်မှုတွေနဲ့ယာယီခိုလုံစရာထောက်ပံ့ပေးထားပါတယ
်ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့စွပ်စွဲလိုက်ပြီးမြန်မာအစိုးရဘက်ကတော့ဒီစွပ်စွဲချက်ပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပါတယ်ERC ရင်းကြအဆုံးရောက်ဒီဘက်ကတိုက်ခိုက်မှုကြောင့်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်12ဦးပါဝင်ဒေသတွင်းကရခိုင်လူမျိုးတွေဟိန္ဒူဘာသာဝင်တွေနဲ့တခြားလူနည်းစုမျိုးနွယ်ဝင်တချို့လည်းတည်ဆုံခဲ့ပြီးတော့မြန်မာအစိုးရကတော့ ERC အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်နဲ့သတ်မှတ်ကြေညာခဲ့ပါတယ်ခင်ဗျာ
ကိုရင်နိုင်တင်ပြခဲ့တာပါရှင်တစ်ဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းနိုင်ငံသားစစ်ဆေးရမဲ့သူရဲ့တက်တက်ခံက National Verification ကဆိုတဲ့ကပ်ပြားတွေကိုပြန်လည်ထုတ်ပေးနေတာတပတ်ကျော်လာပြီမဲ့မွတ်စလင်တွေဘက်ကလာရောက်ထုတ်ယူသူနည်းနေပါတယ် NVC ထုတ်ယူမဲ့သူတွေအပေါ်ချင်းချောက်မှုတွေရှိတယ်လို့လည်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်အကြောင်းစုံကို VOA မြန်မာပိုင်းသတင်းတော်မင်းခါကစုံစမ်းတင်ပြထားပါတယ်ရှင်
ကျန်းဖတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့မောင်တော်ခရိုင်အတွင်းမှာအောက်တိုဘာ12ရက်နေ့ကနေစတင်ပြီးနိုင်ငံသားစီစီရေးလုပ်ငန်းစဉ်ကိုအစိုးရကပြန်လည်ဆောင်ရွက်လာတာဖြစ်ပါတယ်။နိုင်ငံသားစီစစ်ခံမဲ့သူရဲ့တက်သေးကန်ကတ် NVC ကဲလို့ခေါ်တဲ့ National Verification ကတ်ထုတ်ပေးတာတွေကိုကွင်းစင်းဆောင်ရွက်ပေးနေတာတပတ်ကျော်လာပြီမဲ့လာထုတ်သူကနည်းနေသေးဖြစ်တယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်။လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကိုယ်တိုင်ဘင်္ဂလီမွတ်စလင်ကျေးရွာတွေကိုတွားရောက်ပြီးထုတ်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့အကြမ်းဖက်သမားတွေနဲ့ဆက်ဆက်နေသူတွေက NVC ကတ်မထုတ်နဲ့လို့ချိန်ချောက်မှုတွေရှိနေတာမို့ဒေသခံအချို့ကကတ်ကိုထုတ်ယူဖို့ညှဉ်းဆန်တာကြုံရတယ်လို့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကပြောပါတယ်
။အဓိကတော့အခြေခံလူထုကတော့သူကတော့လူလူလန်းလန်းထုတ်ချင်ပါလေကသူတို့မှဒီကစားတစ်ခုရှိတာသူတို့အတွက်ကိုသူတို့ရဲ့ဖွင့်ရတဲ့ဒီစက်ဖက်ကဘယ်ဖွင့်တဲ့ဒီမမမမထောက်ရတဲ့ကိုသူတို့ရတာ။ဒါပေမဲ့ခက်တာဒီကမှာအကျန်းဖက်အဖွဲ့အစည်းကြီးအဆက်အသွယ်ကြီးရရှိနေရတာ။အဲဒီလိုအဓိကလာဖို့တဲ့သူကိုချေချောက်တဲ့အိမ်ကိုပြုတ်မဲ့မိုင်းနဲ့ကွဲမဲ့ဘာညာသူချေလို့မရချင်းတော့လည်းရှိတယ်။အချို့ကချေချောက်တဲ့သူတွေကျွန်တော်တို့ပေါ်လို့ရရှိလို့အဲ့ဒါကိုဒီမှာလည်းတက်ဖို့တဲ့ပုံတော့စားကြည့်ရတယ်လို့ပြောပါလိမ့်မယ်။
မျိုးတကြီးကျွေးရွာမှာနေတဲ့အစ္စလမ်ဘာသာဝင်ကိုလာထွန်းကတော့သူ့အနေနဲ့ NVC ကတ်ဘာကြောင့်မထုတ်တလဲဆိုတာနဲ့ပတ်သက်ပြီး VOA ကိုခုလိုပြောသွားတာပါ
။သွန်ပြီးတော့ကျွန်တော်လူတွေကအဲ့ဒီစိတ်ကိုလုံးဝလက်ခံခံမဲ့အနေအထားတော့မရှိဘူး။ဘာလို့လဲဆိုတော့ NVC ကတ်ဆိုတာကျွန်တော်တို့ကဘာမှမဆိုင်ဘူးလို့ကျွန်တော်လူတွေကသင်ယူထားတယ်။ဘာလို့လဲဆိုတော့အဲ့ဒီကျက်ကနိုင်ငံကြားစားပြီးနိုင်ငံဆိုရမယ့်ချက်တစ်ခုလို့သင်ယူထားတယ်။ကျွန်တော်ကဒီ data ရဲ့မူလဘူတလုံးကြီးတစ်ခုဖြစ်တယ်ကျွန်တော်မှာတော့တရားကုန်ရှိတယ်အစိုးရနဲ့ကျွန်တော်တို့ကနိုင်ငံတကျတဲ့ဓာတ်ရိုက်သူ့ပေးရမယ့်အခါမှာကျွန်တော်တို့ဒီလိုနိုင်ငံဂျာတာတွေဆိုင်ဆောင်ရမယ့်ချက်တစ်ခုကိုလာပြီးတော့သူ့ပေးနေဆိုတော့ကျွန်တော်တို့လူတွေကသူ့စိတ်နဲ့ကိုသွားပြီးတော့ယူရမရှိဘူ
းလူဝင်မှုကြီးကြပ်ရေးရတာဝန်ရှိသူဦးမြင့်ကျိုင်ကတော့ဒီဒေသမှာနေထိုင်နေတဲ့ဆိုတဲ့တရားဝင်အထောက်အထားမရှိသူတွေအနေနဲ့ခိုးဝင်လာသူတွေနဲ့မရောအောင် NVC ကတ်တွေကင်ဆောင်ဖို့လိုတယ်လို့ပြောပါတယ
်အရင်ကနေထိုင်ခဲ့ဘူးပြီးတော့တရားဝင်ကပြတခုခုမကန်ရသေးတဲ့လူတွေကိုနောက်မှခိုးဝင်လာတဲ့လူတွေနဲ့ကွက်ကွက်ပြက်ပြက်ဖြစ်သွားအောင်ကျွန်တော် NVC ကတ်ကိုမဖြစ်မနေကင်ဖို့တက်ကိုထုတ်ပေးနေရတာဖြစ်တယ်သူတို့အတွက်ကဒါတွေကကက်တီရှင်တွေပဲဖြစ်ပါနေကြအဒီအကြပ်ဆက်သမားတွေနဲ့အဆက်အသွယ်တွေကကျွန်တော်တို့ဖိုတိုကန်ပိကကြီးပြီးဆုံးသွားရင်တော့ဒါတွေကအောင်မြင်သွားမှာပါဒီအကြပ်ဆက်သမားတွေဖိုတိုကန်ပိတဲ့အခါမှာစက်ပစ်တိချောင်းမှုတွေလွတ်နေတဲ့လူတွေပြန်နေပြီးတော့သူတို့လည်းအိမ်ရှိကားမှာမိုက်ခွက်ကားမှာဆွတ်ကြောက်လို့သာဖြစ်နေတာပါ
ဩဂုတ်လကုန်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်မှာမွတ်စလင်သိန်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။အဲ့ဒီဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ညှိနှိုင်းနေချိန်မှာ NVC ကပ်ပြားတွေကိုပြန်လည်ထုတ်ပေးတဲ့လုပ်ငန်းတွေကိုမြန်မာအစိုးရဘက်ကပြန်လည်လှုပ်ဆောင်နေတာဖြစ်ပါတယ်။မွတ်စလင်တွေဘက်ကတော့ဒီကတ်တွေဟာအထောက်ထားမဲ့သူတွေကိုပေးတဲ့ကတ်လို့တော်တော်များများမြင်ကြပါတယ်။ကိုဖီအန်နဲ့ဥဆောင်ရေးသားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အစည်းအဝေးခန်းစာမှာတော့နိုင်ငံသားစီစီရေးလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်လိုက်ရက်ဆိုင်လိုက်တဲ့တစ်ဆက်တည်းဆောင်ရွက်မှုမရှိလား Now be a soyaga pidu lurugo a set to a loda. Low at the din a teletry pidu lakan yashi on song yet dining. He nice song yet darry below song yet dre. Dilong as a neighbor, my young jimu nailer up pitcher. Don't that be also tawashi.
Mammy Catherine people get up your body. A goose telepido, lenetry, penziamu, now set to a chin nigu tempia piba machine. နေပြီးတော့နေ့ရန်ကုန်မြို့တွေမှာလက်နဲ့အမြောက်များဖန်းစီမိတဲ့အမှုကိုမုခင်ရဲ့တပ်ဖွဲ့စီအိုင်ဒီကတာဝန်ယူစစ်ဆေးနေပါတယ်။ဝန်ကြီးဟောင်းတယောက်ရဲ့တာဖြစ်သူဦးဖြိုးကိုကိုတင်ဆန်းအပါအဝင်၁၂ရောက်ကိုဖန်းစီထားတဲ့အမှုကိုနေပြီးတော့တိုင်းရဲလက်ကနေအော်တိုဘတ်၁၉ရက်နေ့မှာစီအိုင်ဒီကိုအမှုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ဒီအမှုကိုစီအိုင်ဒီကကင်တွယ်စုံစမ်းနေတဲ့အ ော့ဘယ်လိုဖြစ်သွားနိုင်တယ်လဲဆိုတာတွေကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
နေပြည်တော်လေးစိတ်မှာဖြိုးကိုတင်ဆက်တဲ့သူ့ရဲ့ဝန်ထမ်းတွေစီကနေတရားမဝင်လက်နက်နဲ့မွေးစေဝါတွေဖန်တီးရမိခဲ့တဲ့အမှုကိုစစ်ဆေးဖော်ထုတ်ဖို့တိုင်းရဲတပ်ဖွဲ့ကနေမူကင်းရဲတပ်ဖွဲ့ CID ကိုအော်တိုဘာ16ရက်နေ့ကလွှဲပြောင်းပေးလိုက်ပါတယ်။မူကင်းရဲတပ်ဖွဲ့ CID ဟာကိုရပုံမိုကျေပြန့်ပြီးနေပြည်တော်ဘိုင်းတွေစုံစမ်းရမှာပုံမိုစင်ပြေဖို့အတွက်လွှဲပြောင်းပေးတာဖြစ်တယ်လို့နေပြည်တော်တိုင်းရဲတပ်ဖွဲ့မှရဲမှုစော်ခင်အောင်က VOA ကိုပြောပါတယ
်။ CID ကတော့ပုံပြီးတော့မှကျေပြန့်တာပေါ့။နိုင်ငံရဲ့စီစဉ်လက်ဆံတွေကိုရှိတယ်လေ။တိုင်းရင်းလုံးကတော်ဝင်ကြတယ်ကိုကြီးကတော့တိုင်းရင်းဆိုတော့တိုင်းရင်းတက်ဖို့ဆိုတော့လည်းကျင်းလာပါတော့နော်လမ်းလမ်းမယူတဲ့ချုပ်ကိစ္စရှိတယ်အဲဒါကြောင့်လို့နောက်တော့နည်းပညာနဲ့ပတ်သက်တဲ့ကိစ္စတွေအများကြီးရှိတယ်ဥပမာတော့ကွန်ပျူတာတို့ဘာလို့အဲဒီမျိုးလေးတွေအဲဒီတယ်လီဖုန်းလိုက်ရတဲ့ကိစ္စတွေဆိုတော့ CID မှပုံပြီးတော့ဆင်ပြေတယ်အဲဒါကြောင့်တော့ခိုင်းတယ်လူကြီးရ CID ကိုပုံပြီးတော့မှဝင်ကြတော့ဘာလို့ CID ရတော့ပုံချပြတာပေါ့နော်အဲဒါကြောင့်ကလွှဲခိုင်းတယ်လို့ကိုယ်ကထင်ပါတယ်
အမှုကို CND ကတိုင်တွယ်စုံလင်းနေတဲ့အတွက်အမှုနဲ့ပတ်သက်လို့သတင်းချက်လက်တွေသိရနိုင်မှုခက်ခဲသွားနိုင်တယ်လို့တချို့ကထောက်ပြနေကြပါတယ်။ CND ကစုံလင်းနေရတဲ့ပတ်သက်လို့သတင်းစာဆရာကိုတီယာတွေးကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။ဒီကိစ္စ CND လောက်သွားတော့တော့ကြာသွားတဲ့အတွက်ဒီကိစ္စလည်းကြာသွားမလားလို့စိတ်ကူရတယ်။ဒါပေမဲ့ဒီလိုမျိုးဟိုပြောမဟုတ်ပဲနဲ့ဒီလိုမျိုးတရားခံရဲ့ပစ္စည်းတွေရောစစ်တရားကြည့်ရအောင်အဲ့လိုအခြေအနေပေါ်ထွက်ရမယ်လို့ကျွန်တော်နားလည်တယ်။ဒါဆိုတော့နားလည်ရခက်တယ်။အဲ့တော့ဒီတိုင်းမှာကျွန်တော်တို့ဟိုရဲဒီနဲ့ပဲဘုန်းကြီးတို့ဒီလိုတကံသမားဥစ္စာရဲတဲ့ပုံစံနဲ့ပဲကျွန်တော်တို့သူနာပေါ်ထုတ်လိုက်ရတဲ့အများကြီးရှိတယ်။အဲ့လိုအလားနဲ့ကျွန်တော်တို့ဒီစစ်သက်ဆိုင်ကကျွန်တော်ထောက်ခံရေးဖွဲ့တွေကလည်းပူးပေါင်းပြီးတော့အလိုအလျောက်ဒီဘောလီခွဲတာပြပြပြပြလို့ပေါ်ထုတ်သွားရင်ရတယ
်။လက်နဲ့နှစ်စက်လက်ဖမ်းမိထားတဲ့ဒီအမှုကိုစိတ်ဝင်စားနေကြသူအများကြီးရှိပါတယ်။လက်နဲ့နဲ့မွေးစေဝါဖမ်းပြီးရမှုနဲ့ဆက်နွယ်ပြီးလောလောဆယ်ဖမ်းပြီးစစ်ဆေးထားသူ၁၂ယောက်ရှိပါတယ်။မူကင်းရဲတပ်ဖွဲ့ CID ကိုနိပညာပိုင်းစစ်ဆေးဖော်ထုတ်ရမှာအထောက်အကူပြုနိုင်ပြီးအမှုကိုလွှဲပြောင်းပေးရုံနဲ့တိုးတက်မှုမရှိနိုင်ဘူးလို့ကိုတီယာတွေးကပြောပါတယ
်။ဒီဟာက CID ဆိုတော့ကျွန်တော်တို့ဒီသိပ္ပံနဲ့ပတ်သက်တဲ့ဟိုဖော်ထုတ်ချက်တွေပေါ့နော် forensic ကအဓိကပဲကျွန်တော်နားလည်တာလေ။ CID ကိုကိုယ်ဆွေးမှုရသိပ္ပံဒီပညာနဲ့ဖော်ထုတ်ရတဲ့အပိုင်းတွေမှာဟိုပို့ပြီးတော့လိုအပ်တဲ့ဒီ technical အပိုင်းတွေပေါ့နော်ဖော်ထုတ်ရတဲ့အပိုင်းတွေပါလာတယ်တွေ့တော့မလို့ဟို CID ကိုအသုံးပြုရဆိုကျွန်တော်တို့နားလည်ဟုတ်ဒီလိုပုံကြီးသူကြတာပေါ်ထွက်လာလို့တောင်းလဲကျွန်တော်သိမနေဘူးဆက်ပါဆိုဒီတနက်တရားကလည်းပြင်ဖြစ်ထားလဲဒါလည်းဒါမျိုးတော့သိလို့ရအောင်ပေါ့နော်သုံးထားတော့လားမသုံးထားဘူးလားဒါတော့အထောက်ပြုရပြနိုင်ပါတယ်တွတ်တော့ဘယ်လောက်နေတော့လဲပြီးသွားဖို့မသိဘူးလို့ဖြစ်နေအမှုကိုပြည့်စုံသွားအောင်တော့အထောက်ပြုပြနိုင်တော့လည်းအမှုရဲ့တချိုင်းဘူးပေါ့နော်ကိုပေါ်ထွက်နိုင်အောင်တော့မသွားတော့ဘူးလို့ဖြစ်
ဖန်ရမီတဲ့လွန်နဲ့ဒီဟာမြောက်ရီလမ်းကြောင်းကနေတဆင့်ဝင်ရောက်ခဲ့တယ်လို့စစ်ဆေးမှုတွေကနေသိရကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်အမှုနဲ့ဆက်သွယ်ပြီးဖက်ပြေးလူမြောက်နေသူနှစ်ယောက်ရှိတယ်လို့လည်းတက်ဆိုင်ရာကပြောပါရယ်။ကြံရှိရဲ့လက်နက်နဲ့ဂွင်းဆက်တွေကိုဖော်ထုတ်ဖို့ကဦးစားပေးဖြစ်တယ်လို့ပြည်ထရေးဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကပြောထားပါရယ်။ဖြိုးကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆောင်မှုမွေးစေဝါပိုင်ဆိုင်မှုပုံမှန်တွေအပြင်နိုင်ငံတော်လုံခြုံရေးတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့တွေနဲ့ထင်အောင်ထင်မှားဖြစ်စေတဲ့လုံခြုံရေးဝတ်စုံများလက်ဝဲထားရှိမှုတက်ဆိုင်ရာအစိုးရဌာနတွေရဲ့အမှတ်တရစိတ်တွေလက်ဝဲထားရှိမှုမော်တော်ယာဉ်တွေမှာနိုင်ငံတော်လုံခြုံရေးဆိုင်ရာအသုံးအနှုန်းတွေခွင့်ပြုချက်မရှိဘဲတက်ဆင်ထားမှုတွေနဲ့အမှုပွင့်ထားပါရယ်။ဥတည်စင်ဆိုရလက်ထက်ကအားကစားဝန်ကြီးဖြစ်တာဝန်ယူခဲ့တဲ့ဝန်ကြီးဥတည်စင်ရဲ့တားဖြစ်သူဖြိုးကိုတင်ဆက်ဟာနောက်စနေခုနေ့ကရယောတိုင်းဒေသကြီးမြောင်းမြမြို့နယ်ကနေကျန်းခိုင်ရေးပါတီကိုယ်စားလှယ်ဖြစ်ဝင်ရောက်ရှိနိုင်ခဲ့တဲ့သူဖြစ်ပြီး AC ကုမ္ပဏီရဲ့အကြီးအကဲသူလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြပို့ခဲ့တာပါ VOA ရဲ့ဒီအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ဖာကန်ဘက်ကအရင်မဆေးကြောက်ရှာဖွေသူတွေရဲ့ပြဿနာတွေကိုလည်းတင်ပြပေးခြင်းပါတယ် ကချင်ပြည်နယ်ဖားကန့်မြို့နယ်လုံငင်းဒေသမှာရေမစေးကြောက်ရှာဖွေသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံရင်းဆန်ခါဖြစ်ပွားရာကနေလူ9ဦးသေဆုံးတဲ့အထိလုံုံရဲတပ်ဖွဲ့ကနှိမ်နင်းခဲ့တဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်လာနေပါတယ်ရဲတပ်ဖွဲ့ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုချင်းချောက်လာတဲ့အတွက်ပြစ်ခတ်ခဲ့ရတာဖြစ်ကြောင်းနဲ့တာဝန်ရှိသူတွေကိုစစ်ဆင်နေကြောင်းပြောပါရယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြပေးမှာပါရှင်
။ဖားကန်းမြို့နယ်လုံခင်းအုပ်စုမဇွတ်ရန်ကျေးရွာနဲ့ဆိုင်ရာကျေးရွာကြားကြောက်ရှာဖွေရေးတစ်သုံးလုံးကုမ္ပဏီလုပ်ကွက်မှာလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုဒုတ်သားလက်နဲ့တွေကန်ဆောင်ထားတဲ့ရေမစေးကြောက်ရှာဖွေသူတွေကအော်တိုဘာလ18ရက်ဗုဒ္ဓနေ့ည9နာရီခွဲလောက်မှာလုပ်ကွက်တဲ့အတင်းဝင်ရောက်ရန်ပြူရွာကလုံရင်းစံခတ်ဖြစ်ပွားပြီးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးလူ9ဦးသေဆုံးကလူ20ကျော်ဒဏ်ရာရသွားကြောင်းအခင်းဖြစ်ပွားမှုအတွင်းရဲတပ်ဖွဲ့ဝင်9ဦးလည်းဒဏ်ရာရရှိခဲ့ကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့သတင်းကိုကိုးကားပြီးတောက်ကြနေထုတ်အစိုးရသတင်းစာမှာဖော်ပြပါတယ်ရဲတပ်ဖွဲ့အနေနဲ့ပြစ်ခတ်ရှင်းလင်းတဲ့နှီးကိုမတုံ့ပဲပြဿနာကိုအခြားနှီးလန်းတွေနဲ့ဖြေရှင်းသင့်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးလမောင်လာတောင်ကပြောပါတယ
်အခြားဖြေရှင်းတဲ့နှီးလည်းရှိပါပေါ့လေအမတို့ကဒီမပြတ်ခတ်ပဲနဲ့ဟိုလူထုကိုသွားနေပြီးတော့ဟိုရှင်းပြပြောပြပြီးတော့ဒီလူချိုးရေးတက်တက်ယူလို့ရှင်းဘယ်လိုကောင်းလဲဒီရေးမစရလဲဘာမှလုပ်မှာပေါ့ပေါ့ဒါနဲ့အခုကအဲ့လိုမဟုတ်ပဲနဲ့ကျွန်တော်ဒေတာကြတော့သူတို့ထိနိုင်ကျနေတာလေဥမာအဖြစ်ဒီမနေ့ဖျားကြောင်းတဲ့ဝင်ပြီးတော့တော်ရဖောက်ပြီးလူလေးရကိုလည်းဖမ်းပြီးတော့ရိုက်နေတာလို့ရှိတယ်လေခိုးလိုကအဲ့တက်ကောရဲကောကျွန်တော်ဖတ်ပတ်ဒီကောင်မတူထိနိုင်ကျပြီးလို့ဆိုတာရှိတယ်လေဘယ်သူမှလည်းအမပြောပိုင်ခွင့်လည်းမရှိဘူး။ဟိုအစိုးရဆိုလည်းအရက်ကအစိုးရကပြောတာပါ။ဟိုဘာမှလည်းအလားမရှိဘူး။စစ်တပ်လည်းအလားမရှိဘူး
။ဒီမစေးကြောင့်ရှာဖွေသူတွေဟာသူတို့ကိုအန်ဒီရဲ့ပြူပြီးချင်းချောက်လာတာကြောင့်ပြစ်ခတ်ဖြေရှင်းခဲ့ရတာဖြစ်ကြောင်းနဲ့ပြစ်ခတ်စဉ်ပါဝင်ခဲ့တဲ့ရဲတော်ဝင်ရှိသူတွေကိုစစ်ဆေးနေကြောင်းလုံငင်းစကန်မှုဒူရဲမှုရဲအောင်က VOA ကိုပြောပါရစေ။ဘာက
ြောင့်ဖြစ်တာလဲဆိုတော့ရဲနေမှုကနေပြည်ပြည်ရန်အားကြီးဝိုင်းထားတယ်။ဘာကြောင့်ဒီရဲနေသူတွေဆဲတယ်ဒီနေ့ပြည်ပြည်နောက်တခါရဲဟုတ်လာတော့ယာကြီးကိုဖမ်းပါတယ်ဖမ်းပြီးလက်နဲ့ချတာကျင်နာပြုလို့တော့နောက်ရွာစုံရက်ကသုံးပါးလေးဒီနေရာတွေကအရေးကြီးကြတာစားလမီနဲ့ကျတဲ့လူလဲပြန်လာကြတာလို့ဒီကဘုံနေတယ်အချိန်မှာကျွန်တော်ကဒီလိုလူကြည့်သူကြီးစာနာပြတာလို့ဒီကဘောတော့လူကြည့်သူကြီးတွေလည်းစာနာမျိုးကြီးကလို့ပဲအဲ့လိုအချင်းကြီးတယ်လေကျော်ဒီကနေ့ကရဲဟုတ်ရဲဟုတ်တော့ပြီးလဲအောင်ဆိုတာကနေအဲ့အချင်းနဲ့သွားလို့ဒီလိုဖြစ်နေပါလေ
ဆိုတော့လူစုလူဝေးတွေကိုပြစ်ခတ်ခဲ့တဲ့ရဲတွေနဲ့ပတ်သက်လို့ရောတစုံတရာစုံစမ်းစစ်ဆေးတာတို့အေးအေးယူဆောင်ရွက်တာတို့ရှိပါလား
ရှိပါတယ်ရှိပါတယ်အဲ့ဒါလည်းတားတယ်ရှိပါတယ်ကျွန်တော်ဌာနကစုံစမ်းစစ်ဆေးလေးရှိတယ်ဒီမှာအမှုရပ်ဆက်တ
ာဒါပေမဲ့လုံငင်းရဲစခန်းမှုရဲ့ပြောဆိုချက်ဟာအကြောင်းပြချက်တစ်ခုသာဖြစ်တယ်တို့ဦးလမောင်လာတောင်ကထောက်ပြပါတယ
်တကယ်တော့အဲ့ရေမစေးပြတုတ်တားတော့မကင်ဒါပေမဲ့ဟိုရေမစေးမှာကင်တဲ့ဟိုတူလေအဲ့ဒါတော့ဟိုရေမစေးတိုင်းတိုင်းတော့ရှိတယ်
လူစုလူဝေးနဲ့ပတ်သက်လို့ရဲကကင်တွယ်ဖြည့်ရှင်းရမှာပြိမိတ်ကိုလက်လွတ်စပယ်သုံးခွင့်မရှိဘူးဆိုတော့ဥပဒေပြဋ္ဌာန်းချက်ရှိကြောင်းလူအခွင့်ရေးရှိနေဦးသိန်းတန်းဦးကပြောပါတယ
်သူတို့နဲ့သူတို့အသက်အန္တရာယ်တွေ့ရတဲ့အချိန်မှာတက်ကိုထိခိုက်လာမယ်ဆိုတော့ခုခံခွင့်တော့ရှိတယ်ဟိုကိုယ်သဘောနဲ့ကိုယ်တော်လုပ်လို့မရဘူးကြည့်နော်ဆိုတော့တက်ဆိုင်ရာတရားသူကြီးတယောက်တို့ကတက်သဘောနဲ့မနေနဲ့ရဲရချီပြီးတော့ဒါမျိုးကရှိပြီးတော့အခြေအနေကိုသိသိကုန်ကဲပြီးတော့လုပ်ရတယ်ကိုယ်ထင်တိုင်းတော့ပြီးလို့မရဘူးရဲလက်ဆွဲမှာရောကျွန်တော်ဒီရာဇဝတ်ကျင့်သုံးမှုတွေမှာပြန်ထားတာတည်းရှိတယ်။တကယ်တည်းကတော့ကော်ပိုရှင်တရားနဲ့ပြည်ပြကြကြတကယ်ဆုံးသတ်ဆက်စည်းပြီးတော့နှစ်ဖက်နားထောင်ပြီးမှဖြစ်တာကိုသိနိုင်ပါမယ်
။ဘုရုနေ့လုံငင်းမှာဖြစ်ပွားခဲ့တဲ့ဖြစ်စဉ်အတွင်းရဲကပြစ်ခတ်မှုအပြင်ညီစာနဲ့ဖုံးပြီးလိုက်တာကြောင့်လူ၅ဦးထက်မကသေဆုံးနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။ရုံးရင်ဆန်ခတ်မှုအတွင်းဒဏ်ရာရခဲ့သူတွေကိုမှော်ပုံရွာလူမှုကယ်ဆယ်ရေးအသင်းကလုံငင်းတိုက်နယ်စစ်ရုံကိုပို့ဆောင်ပေးခဲ့ကြောင်းနဲ့အဲ့ဒီတဲကဒံယာပြည့်နှံသူ၉ဦးကိုမြေကြီးနားစီရင်ကိုပို့ဆောင်ပြီးကုသပေးသွားမှာဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၆ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ကြာနေည9နာရီကနေ10နာရီထိအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမျိုးသမီးကန္တာနဲ့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ဖြင့
်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအားဖြင့်စိတ်ထဲမှာအော်ဒါကကာဗွန်မွန်အောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားမှုနိုင်ကြအကြောင်းရှိတယ
်ဒါတော့သိပ္ပံနဲ့ဤပညာကန္တာမှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရပါမယ်မကင်လေးဟာမြန်မာနိုင်ငံမှာအမျိုးသမီးများအခွင့်အရေးတွေရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်ပေးနေတဲ့ Trigon Women အဖွဲ့ရဲ့မတ်တီသူလည်းဖြစ်ဒါရိုက်တာတယောက်လည်းဖြစ်ပါတယ်။သူဟာအမေရိကန်ရဲ့34ဦးမြောက်သမ္မတဖြစ်တဲ့ Dwight Eisenhower Foundation ကပေးတဲ့နိုင်ငံတကာခေါင်းဆောင်မှုပညာတော်တင်ဆုနဲ့လက်ရှိမှာအမေရိကန်ပြည်ထောင်စုကိုရောက်နေတာပါ။သူရဲ့ Trigon Women အဖွဲ့အကြောင်းပြင်လက်ရှိပညာတော်တင်ဆုနဲ့ပတ်သက်လို့သူရဲ့မျိုးမန်းချက်တွေအကြောင်းကိုမက်ကင်လင်းနဲ့ဆက်သွယ်မြင်းမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်ဒီမှာခင်ဗျာဒီမှာနိုင်ငံမှာပေါ့နော် Triangle အမျိုးသမီးအထောက်အကူပြုတဲ့အဖွဲ့ရဲ့မတ်တီသူလည်းဖြစ်တယ်ဒါရိုက်တာလည်းဖြစ်တယ်ပေါ့နော်အဲ့ဒီကိုကိုစားပြုပြီးတော့အခုဒီအမေရိကန်ပြည်ထောင်စုမှာသမရ Eisenhower ရဲ့ Fellowship ပေါ့နော်ကိုလာပြီးတော့တက်ရောက်ခွင့်ရတာပေါ့နော်အခုလို့တက်ရောက်ခွင့်ရဖို့ကဒီ Eisenhower Fellowship ကိုကျွန်မလေ့လာကြည့်တဲ့အခါကျတော့ဟိုဒီကောင်းဆောင်မှုအလားအလာရှိတဲ့လူတွေကိုပေါ့နော်ရွေးပြီးတော့ဒီတင်နန်းကိုတက်စီရယ်ဆိုတဲ့ခါကျတော့မခင်လေးတို့ရဲ့ triangle အမျိုးသမီးအထောက်အကူပြုအဖွဲ့ဒီအကြောင်းနည်းနည်းရှင်းပြပေးပါလား
ကျွန်တော်တို့ triangle အမျိုးသမီးဖွဲ့ကတော့ပြောရရင်တော့အဖွဲ့ကြီးက2017လောက်ကမှဖွဲ့စည်းရပါအဓိကတော့အမျိုးသမီးတွေကိုကောင်းဆောင်မှုနေရာမှာပုံမပါဝင်နိုင်ရေးအတွက်ကျွန်တော်တို့ကစိုက်ရိမ်နေတဲ့တင်နန်းတွေကိုပေးပါတယ်အဲ့နိုင်ငံရေးမှာပို့ပါဝင်နိုင်မှုအခြားသောအရေးအရာတွေမှာကောင်းဆောင်မှုများမှာပါဝင်နိုင်မှုအတွက်ကျွန်တော်တို့တင်နန်းတွေပေးလေ့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့မျိုးသမီးများပေါ့အကျန်းဆန်းမှုပပျောက်ရေးအတွက်ကျွန်တော်တို့ကနေမှာရှိသောမျိုးသမီးကောင်းဆောင်တွေကိုတင်နန်းပေးရုံနဲ့မကနောက်ပြီးတော့သူတို့ရဲ့ဒေသတည်ပြီးမှပြန်ပြီးတော့ဒီလိုမျိုးသမီးများပေါ့ကိုအကျန်းဆန်းမှုများပပျောက်ရေးအတွက်အသိပညာပေးတဲ့အစီအစဉ်တွေလုပ်နိုင်အောင်ငွေရေးဈေးအထောက်ပံ့အနည်းငယ်ပြန်ပြီးထောက်ပံ့ပေးတဲ့အစီအစဉ်တွေလည်းလုပ်ပါတယ်။နောက်တစ်ခုကတော့ဒါမန်ပြည်သူလူထုအတွက်တင်တော့ဒီအမျိုးသမီးပေါ်အကျန်းဖတ်မှုဆိုတဲ့ကိစ္စကိုအလုံးသိနိုင်အောင်အတွက် campaign တွေလှုပ်ရှားမှုတွေကိုလည်းလုပ်ပါတယ်။နောက်တစ်ခုကဒီကျောင်းဝင်ကာလမှာမူဝါဒရေးဥပဒေတွေပုံမပြည့်စုံကြလားမို့သိဉဏ်စီအတွက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုစီရင်နှုတ်တော်တဲ့အလုပ်ကိုလည်းကျွန်တော်တို့အထူးသဖြင့်အေးပေးပြီးတော့လုပ်ပါတယ်ရှင
့်။ Triangle Women Group ဆိုတဲ့ခါကျ Triangle ကတတိကံပေါ့နော်။အဲ့ဒီတုံးထောက်မှာဘယ်လိုပါဝင်ပတ်သက်နေပါလဲရှင့
်။ Triangle ဆိုတာတတိကံဆိုတာတောင်သိန်းပေါင်းသာသိန်းသာရှိရဲ့။အဲ့လိုပဲတောင်းတော့နားတော့အချိုးမီမီနဲ့ဆိုရင် triangle လေးကရှိလို့ရတယ်လို့ကျွန်တော်တို့မြန်မာနိုင်ငံမှာဆိုတဲ့အမျိုးသမီးအမျိုးသားကလေးတွေဆိုတဲ့ဒီ၃မျိုးသောလူတွေနဲ့ပဲဖွဲ့စည်းထားတာဖြစ်တဲ့အတွက်ဒီလူတွေအချိုးမီမီဖွံ့ဖြိုးတိုးတက်မှာတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဒီမျိုးကြီးစီနိုင်ငံကိုဒီအချိုးမီမီဖွံ့ဖြိုးတိုးတက်မှာကောင်းမွန်တဲ့ဒီမျိုးကြီးနိုင်ငံလို့ကျွန်တော်တို့ကပို့ပြီးယူဆတဲ့အတွက်ဒီအမှတ်လက္ခဏာနဲ့ triangle ကိုပေးထားခြင်းဖြစ်ပါတယ
်။မကင်လေးစိုးစိုးပြောချက်အရဒီ triangle women ဖွဲ့ကို2017ခုကစတင်ခဲ့တာပေါ့နော်အခုဆို2018ခုဆိုတော့ကကြတော့6နှစ်နီးပါးရှိသွားပြီဒီ6နှစ်တာကာလအတွင်းမှာဖြတ်တန်းခဲ့ရတဲ့အထက်မှာအခက်အခဲတွေတိုးတက်မှုတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်ကျွန်တော်အရင်ပြောရရင်တော့ကျွန်တော်တို့ကဒီကျွန်တော်ကနိုင်ငံရေး background ကနေလာတယ်ဆိုတဲ့အခါကျတော့ဒီလိုမျိုး NGO အလုပ်မျိုးတွေကကျွန်မအတွက်အသက်အဆန်းပဲဒါပေမဲ့ကျွန်မအနေနဲ့ကတော့တက်ဆိုင်ရာစူးစမ်းပြီးတော့ကိုယ့်ရှေ့မှာလုပ်နေတဲ့သူတွေအားလုံးကကျွန်မရဲ့အသင်းစရာမြင်စရာတွေလိုပဲသဘောထားပြီးတော့ကျွန်မလေ့လာပြီးတော့အတက်နိုင်ရလုပ်တယ်နောက်တစ်ခုကတော့ငွေရေးကြေးရေးပေါ့ငွေရေးကြေးဆိုတာလေကျွန်တော်တို့လူဖွဲ့ဈေးနှုန်းတွေမျိုးဆိုရင်အဲ့ဒီအချိန်ကကျွန်တော်တို့စဖွဲ့တဲ့အချိန်ကဆိုရင်ဟိုတက်ပြီးတော့လေတန်းကြီးက2017ဆိုတော့မပွင့်သေးဘူး จำมาอยู่ยาเลือดเด็ดดีกูไม่ได้ทำแบบนี้มุสลิมเลยเต็มยาอีโร่เต็มวันทั้งหมดไม่ใช่เดียวกันหรอกลูกเชนีนั่งเงินงานที่สุดแล้วจำมาลูกมาลูกมีที่แค่เท่านี้ใช่ป่ะจำเป็นเอาไปมาหรอกแทนที่จำมาอยู่ลืมอยู่ปุ๊บเลยเต็มยาแล้วลูกเชนีเราปุ๊บเราทำบุญเลยทีแล้วตัวกูว่าจำมาลูกมีที่สุดนี้เลือดเด็ดสิอธิการฟ้าหรอกจำมาลู ในมาเนี่ยมาชีวิตดูดีจะชอบอะไรเนี่ยเนี่ยทำไมจะมาลองดูนี่คนนี้รู้เนี่ยจะเป็นสาวเนี่ยเจ้าติดใจเลยดูนี่คนนี้สุดละลูกคนนี้ทำมาพี่ว่าเนี่ยที่ร้านน้องเป็นพี่ชายสุดเนาะลูกคนนี้อย่างนี้เนี่ยเลยป้าป้าแม่สุดอายุสั้นเนี่ยจะมาลูกวิ่งเส้นดีจะเจ้าสุ่มเดียร์จะมาลูกเจ้าเส้นข้อมูลเนี่ยเส้นหัวเข้ามาเลยคุณลูกดีเส้นข้อมูลดีจ้ามาบ่เนาะเอาเมียผู้ดีเลย ยาชีมาบ่ทุกเจ้าเลยเอาเมียผู้เลี้ยงเดียวเปียบไปบ้านเอาเมียผู้อ่ะโอ้จังหวะนั้นเขาจะต้องงานในชาบีอ๋อดีนิวไซบ่เนาะส่วนเอาเด็กยูซานิวเลยเนี่ยเรื่องของเขามาตัวอะไรไอ้ที่มาแบบจังหวะดีนิวมีดีบอกกูเราไปปีเลยสุดเลยยูซานเนี่ยอารมณ์ปีจ้าเราไม่ต้องอุ้มเลยลูกเขาอุ้มเลยที่จะทำบุจูจ้าใจบ่เห็นตัวอะไรแต่เราจังหวะเนี่ยปุ๊บจะมาทำนิวมีดีอันนี้เนี่ยเราชีวิตจังหวะนี้เกิดจังหวะลูกกังวลเกิด ที่อุบลมาจากทางบุกเกิดเหตุเนาะอย่างที่จังหวัดพังงาสุดท้ายอำเภอสุยาอำเภอกูจังหวัดตัวต่อเรือตัวที่เจาะเกิดเหตุด้วยไอ้ชาวประกาศที่เขาคุยกันอยู่ด้วยที่ยังคงต่อเรือที่เหตุอ่ะแต่อันนี้เป็นที่อ่างบ่เนาะที่ยังคงอยู่จังหวัดทางนี้อยู่บ่ฮ่องกงเลยอ่ะที่เส้นแม้จะสีปูระที่เส้นที่สุกัดที่เส้นเป็นมาเลยจังหวัดเราอยากปูนี้กูเป็นอะไรเนี่ยทบิโอ
ไอ้ยังมารอได้จังหวะนั้นอันนี้ชีวิตตัวเองจะรู้ถึงไหมแต่จังหวะว่ามาเมื่อเดียวคิดตรงเอาเงินพูดแบบเดียวจังหวะเลยจังหวะมันมีแต่เราการอลงเงินนี่เนี่ยมาเขียนที่จังหวะนิวยอร์กมาตำราอุบามาเนี่ยจู่บ่เนาะขอบยอเวดคู่มาจู่ขอบยอเวนยากเกิดอะไรเอาเงินพูดเลยสู้อาหมาบ่มาเขียน
เราเลยจะมาดีรู้ไหมพ่อเกี่ยวกับยาเลยพ่อน้าจะมาอยู่มาในงานมาชีวิตยาเพ่พวกสีอารมณ์เนี่ยกูทราบที่พี่รอเกี่ยวกับยาเลยจะมาในงานยี่หูไอ้จะมาอินเดียมาซื้อเงินร้านนี่แหละใช่ไหมจะมาในงานยาเพ่พวกสีที่อะไรเกี่ยวกับพี่ตัวเจ้าพูดด้วยอินเดียมาโอ้จูงานนี่ใจเช่นจะต้องมาจะได้จูงานในลูกนี่ใจเช่นจะได้ด้วยที่จะมาในงานมาชีวิตยาเพ่พวกสีที่เจ้าในมาในงานเสพีรอคุณมีปังกูหูเลยลูกกูทางโอ้จะมาว่า
ตำราปกูพามาเอาเงี้ยชาในเงี้ยว่าชุดอัตมาดีแต่เส้นยาชีชีมาตำราเปลี่ยนเงี้ยหาเลยตำราเราคุณในเงี้ยแต่คุณลบไปเป็นยาเลยหรือแบบมาหิสาบอะไรชิมาดีมาพายอะไรบ่เนาะตำราไอเส้นฮาวายสูงอะไรเนาะตำราไอเส้นฮาวายมีอมันเจ็บเสียดปูยิงจ้าปูพมจูดูเดียบีดอที่อาเนี่ยได้เลยกว่าจีพิลาสีบุตรด้วยของสามหูปีไหนเมื่อรูดีด้วยบ่เนาะ
ช่วยเชื่อไปด้วยไปเรียนไปยาดอดินสู้สู้ไปเรียนเนี่ยมามาเขียนเลยคือที่อันนี้ประมาณยาตัวเรียนปัญญาการอิสระไปรูปยามไปด้วยตำราไอเส้นฮาวายมีอมันเจกูกางเทปพอในเรื่องมันอยู่ที่มาเลเซียตำราไอเส้นฮาวายเปลือกเชื่อมีอมันเจกาเลยดูดูรูปเดียวเลยอะไรตำรารูปเปลือกที่เนี่ยทรายเงินมีประมาณเลยยิ่งจะมีปัญญาได้จะมาเรียนดูมือมือเชื่อที่มุกเวสี นั่งงูย่าวังวันวันคุณมีตั้งปูใส่เนี่ยปูสิพี่อาแม่ส่วนเยอะมันจะชี้เลยด้วยเยอะมันจะเข็นจังหวะดูเดือดรู้จะรู้ยาบาลเลยที่เฟลุเช่ตอนนี้จะมาบาลียากรรมเลยปนอสุขังเทปปมเลยส่วนเนาะเราเซนเนี่ยเขียนเลยใช่ไหมสังหารที่เขียนเลยเนี่ยเสียชีวิตสมาร์นิวดีดีตัวกูตะเกียบตะเตะตะจ้าเนี่ยความเยอะแต่อาฟังคันมาเลยนิวดีกองเชนอยู่ นิวดีอันนั้นที่จะคุ้มอยู่ฮันนิวจะมาชีวิตเนี่ยเราเล่นเนี่ยเราดีกว่าเราไปอดีตแล้วแบบนี้ทำไมจะกูเอ็มแอคเลียจะเช่นอดมาเช่นไหนเออจะมาเช่นไหนเนี่ยจะมาดีกว่าพี่ดูสิจะมาในงานเดียวกันกับมันนิวดีก็คุ้มมาเป็นนั่นนี่เลยยี่เนี่ยอะไรปีนี้มาเลยเช้าเช้าบอกแต่ที่เชื่อปุ๊บสมิจจาเลยนิวดีจะมาแทนจะมาอีกจะกูปูพี่ก็อินสติจูปงจากพอน้องที่เก็บไว้สิ่งที่เนี่ยจะเนี่ยเป็นนั่นนี่ปีเดียวปงจากที่อังสมา ชูทามาไหมชูทายกับมาเลยยังน้องเนี่ยจะมาดูมาจวนจีเนี่ยจะมาพิจิตรเนี่ยเราเนี่ยวันเดียวเราพิจิตรเป็นนั้นเสียดีเสียมาดีเลยมีอะไรสิบอะไรไอ้เสียดีเสียมาดีก็นั่งยังกับเขาที่จะมาตัวยาวดีลาเป็นยามเนี่ยเพื่อสิ่งนี้เพื่อสิ่งที่เด็กน่าที่จะเพื่อดีนะก็มีหน้าที่ว่าเนาะเสียยาเนี่ยเป็นจุดมาดูที่ด้วย ကျန်းသမှုကံရရင်ဘလို့ကူညီဆောင်ရှောက်ရမယ်ဘလို့သူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအမြင့်တင်မှုတွေလုပ်ရမယ်ဆိုတဲ့ဟာတွေလည်းကျွန်မလေ့လာမှဖြစ်တဲ့အတွက်အဲဒီကရလာတဲ့အတွေ့အကြုံတွေနောက်တစ်ခါအတွေ့အကြုံတွေပို့ပြီးတော့ကျွန်မတို့ရဲ့ဒီ fellowship ရဲ့အစီအစဉ်ကပို့ပြီးတော့ကောင်းလာလဲဆိုတော့တူဦးနဲ့တူဦးကိုကျော်ကြီးကော်လင်ဘာဝါလို့ပုဂ္ဂိုလ်မျိုးတွေတကယ် corporation တွေဦးဆောင်နေတဲ့အမျိုးသမီးတွေအမျိုးသားတွေအထူးသဖြင့် director level ဖြစ်နေတဲ့အမျိုးသမီးတွေတက်သူကဟိုသမောခရေအများကြီးနဲ့လဲကျွန်မဒီမှာသုံးခွေမင်းရန်ခွင့်စဉ်းစားနေလာပါဖြစ်တဲ့အတွက်ဒီရတဲ့အတွေ့အကြုံတွေဆက်ဆက်မှုရတဲ့တချို့ကျွန်မမြန်မာနိုင်ငံမှာဒီထက်ပိုကောင်းတဲ့မျိုးသမီးတွေအတွက်ဇာမတန်သူညီညာရေးအတွက်ကျွန်မအဲ့လိုပြောတဲ့အခါမှာမျိုးသားတွေအတွက်မပါတာမဟုတ်ပါဘူးမျိုးသားတွေအတွက်လည်းပါမယ်ဆိုတော့ကျွန်မပို့ပြီးတော့တင်နန်းလေးကိုစနေတကျပေးမယ်လို့စဉ်းစားထားပါတယ
်ကျေးဇူးအများကြီးတင်ပါတယ်မခင်နီ
ဟုတ်ကဲ့ပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်ဒေါ်လာရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်လက်နဲ့မူရစီဝါတချို့ဖန်းစီမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်လက်နဲ့မူရစီဝါတွေထပ်မံတွေ့ထားပါတယ်အခုလိုတရားမဝင်လက်လက်တွေဖန်းစီမိတာမကြခဏမူရစီဝါတွေအများအများဖမ်းမိနေတဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဝင်စုမှုရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်။ဥပဒေနဲ့မညီတဲ့လောက်ရမျိုးတွေကိုထိထိရောက်ရောက်အေးမြူနိုင်တာဘာကြောင့်များပါလဲ။အေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9994 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အတန်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ dummies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့သူရဆုံနဲ့ American တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။ American ပြည်ထောင်စုမှာပြောင်းရွှေ့အခြေကျခွင့်ရမယ့် DV ကင်ဆင်းမဲ့လျှောက်လွှာတွေကိုစတင်လက်ခံနေပါပြီ။ DV လျှောက်လွှာဖြစ်ဆက်ပုံနဲ့လျှောက်လွှာဖြစ်စဉ်မှာအချက်အလက်ပြပြစုံစုံဖြစ်ဆက်ဖို့နဲ့ကြုံရတာတဲ့အခက်အခဲတချို့အကြောင်းခုတစ်ပတ်သူရဆုံနဲ့ American တခွင်အစီအစဉ်မှာကိုအောင်ကမကင်ဖြူထွေးနဲ့အတူတင်ဆက်ထားပါရရှင်။
2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်ခွင့်ရမယ် Diversity Visa DV ကန်ဆယ်မဲ့လျှောက်လွှာတွေစတင်လက်ခံနေပါပြီ။အော်တိုဘာလ17ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့အထိဒီလျှောက်လွှာတွေကိုလက်ခံသွားမယ်လို့ဆိုပါရတယ်
။တကယ်တော့ DV ကန်ဆယ်မဲ့လျှောက်လွှာတွေကိုအော်တိုဘာလ3ရက်နေ့ကတည်းကစပြီးတော့လက်ခံခဲ့တာပါ။ဒါပေမဲ့လည်းနှီးတင်ညာချုပ်ရဲမှုတွေကြောင့်အော်တိုဘာလ3ရက်နေ့ကနေ10ရက်နေ့အကြားအင်တာနက်ကနေပေးပို့ထားကြတဲ့လျှောက်လွှာတွေပျောက်ဆုံးနေတာကြောင့်အဲ့ဒီရက်တွေအတွင်းမှာလျှောက်ထားကြတဲ့သူတွေအားလုံးလျှောက်လွှာအသစ်တွေပြန်တင်ကြရမယ်လို့အမေရိကန်နိုင်ငံစာရေးဌာနကပြောပါတယ်
။ဒီလိုလျှောက်တာကြောင့်လျှောက်လွှာနှစ်ခါတင်နေဆိုပြီးတော့တွက်မှာမဟုတ်ဘူးလို့လည်းနိုင်ငံသားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပုံမှန်အတိုင်းဆိုရင်လူတဦးတည်းကလျှောက်လွှာနှစ်ခါတင်ရင်အကျုံးဝင်မှုဆိုပြီးတော့ပြချက်ပါတယ်။အခုတော့ဒီနည်းပညာချွေရင်းတဲ့ပြဿနာကိုဖြေရှင်းပြီးသွားတာကြောင့်အော်တိုဘာလ18ရက်နေ့ဒီဗုဒ္ဓဟူးနေ့အမေရိကန်ပြည်ထောင်စုအရှိတ်အဝါချန်ဆန်တော်ကြီးဝါရှင်တန် DC ဆန်တော်ကြီးကနေနိုဝင်ဘာလ22ရက်ဗုဒ္ဓဟူးနေ့မွန်းတက်12နာရီအတွင်းလျှောက်ထားနိုင်ပါတယ်
အော်တိုဘာလ3ရက်နေ့ကနေ10ရက်အတွင်းလျှောက်ထားခဲ့ကြတဲ့သူတွေအတွက်ထုတ်ပြန်ထားတဲ့လျှောက်လွှာလက်ခံရရှိကြောင်းအသိမဲ့ပြုတဲ့နံပါတ်တွေကိုတော့အသိမဲ့ပြုတော့မှာမဟုတ်တဲ့အတွက်ဒီနံပါတ်တွေကိုတင်ထားဖို့မလိုတော့ဘူးဆိုပြီးတော့လည်းအသိပေးထားပါတယ်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အော်တိုဘားလာဆော့ဆော့ပိုင်းတို့ကရှောက်လာတင်ထားကြတဲ့သူတွေစီအကြောင်းကြားစာတွေကိုအီးမေးလ်ကနေတဆင့်ပို့ပေးမှာဖြစ်တယ်လို့ဆိုပြီးတော့ရှောက်လာထက်တင်မှုတစ်လရက်တိုးပေးမှာဖြစ်ပါတယ်
။ကဲအခုတော့ DV ကန်ဆယ်မဲ့အစီအစဉ်ကိုဘယ်လိုလျှောက်ထားမလဲဆိုတဲ့အကြောင်းပြောအောင်မှမက်ကင်ပြတွေ့ရေး DV ရှောက်လာတွေကို www.dvlottery.state.gov အင်တာနက်ဆာမျက်နှာမှာရှောက်လို့ရပြီးစာရွက်နဲ့ရှောက်လာတင်တာမျိုးတော့လက်မခံပါဘူး။
ဟုတ်ပါတယ်ကိုအောင်ရေဒီဒီလျှောက်လာတွေကိုဒီအွန်လိုင်းကနေပဲလျှောက်ရမှာပါဒီလိုလျှောက်တဲ့အခါမှာကိုယ့်ရဲ့လက်ခံစာရွက်အတွက် print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှဒီကိုလျှောက်ထားတာဘယ်အချိန်တွေကိုရောက်နေပြီလဲနောက်ကိုယ့်ရဲ့ DV ကန်ဆယ်မဲ့ပေါက်မပေါက်ကိုလည်းပြန်ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆယ်မဲ့အကြောင်းကိုလည်းပြောပါအောင်ရှင့်
D DB ကန်ဆာမဲ့ ဆိုတာကတော့ American ပြည်အောင်စုမှာ ရွှေ့ပြောင်း အခြေချနေထိုင်ခြင်းတွေ ရှောက်လို့ရတဲ့ ကန်ဆာမဲ့ တစ်မျိုးလို့ ဆိုရမှာပေါ့ဗျာ 2019 ခုနှစ်အတွက် American ကိုလာရောက် အခြေချနေထိုင်ဖို့ လူပေါင်း 5,000 လောက်ကို American အစိုးရကခွင့်ပြုမှာဖြစ်ပြီး အဲ့လိုလာရောက်ခွင့်ရဖို့ ရှောက်လို့ရတဲ့နိုင်ငံတွေထဲမှာ မြန်မာနိုင်ငံလည်း ပါဝင်ပါတယ် ရှောက်လာရှင်တွေအနေနဲ့ သူတို့ရွေးချယ်ခံရမရဆိုတာကိုတော့ မေလ1ရက် 2018 ခုနှစ်ကနေစလို့ စက်တင်ဘာ 30 2018 ခုနှစ်အချိန်အတွင်း DV ကန်ဆာမဲ့ internet ဆာမျက်နှာမှာ တွားကြည့်လို့ရပါတယ်
ဟုတ်ကဲ့ တနေ့ ကျမတို့ အင်္ဂလိပ်ချင်း တရုတ် ဘင်္ဂလားဒေ့ရှ် နဲ့ ဖိလစ်ပိုင်း တို့ ဗီယက်နမ် နိုင်ငံတွေက လူတွေကတော့ ဒီ DV ကန်ဆာမဲ့ ကို ရှောက်လို့မရဘူးနော် ဘာလို့လဲဆိုတော့ ဒီ လွန်ခဲ့တဲ့ 9 နှစ်အတွင်း အဲ့ဒီ နိုင်ငံတွေက နေ အမေရိကန် ပြည်ထောင်စု ကို လာရောက် အခြေချကျတဲ့ သူတွေ 9,000 လောက် ရှိနေလို့ပါ တနေ့ DV visa ရှောက်ဖို့ ဘယ်လို ရည်ချင်း မျိုးတွေ ရှိဖို့လို့လဲ ဆိုတာကို လည်း တစ်ဆက်တည်း ပြောပြပါအောင် ကိုအောင်ရေ
ကောင်းပါပြီမက်ခင်ပြည်တွေးရေဒီလို DV ရှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့ အထက်တန်းအောင်ရပါမယ် ဒါမှမဟုတ်ရင် လွန်ခဲ့တဲ့ 9 နှစ်အတွင်းလုပ်တဲ့အလုပ်မှာလှုပ်တဲ့ 2 နှစ်ရှိရမှာဖြစ်ပြီးတော့ အဲ့ဒီအလုပ်ကိုလုပ်ကင်ဖို့အတွက်သင်တန်း 2 နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ် တကယ်လို့အဲ့လိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘယ်လိုသင်တန်းမျိုးလဲဆိုတာသိချင်တော့ www.1tonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ် အဲ့လိုအချက်နဲ့ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်နိုင်ပါဘူး
ဟုတ်ပါတယ် အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ DV ရှောက်လွှာပိတ်ရက်ဖြစ်တဲ့ နိုဝင်ဘာလအထိစောင့်ဆိုင်းတာမျိုးမလုပ်ဘဲစောနိုင်သမျှစောစောရှောက်လွှာတင်မှုကိုလည်းသတိပေးထားပါတယ် ဘာလို့လဲဆိုတော့ရှောက်လွှာပိတ်ရက်နီးကပ်လာတဲ့အခါမှာရှောက်တဲ့သူတွေပြုံးပြီးတော့ရှောက်တာကြောင့် internet website ကနှေးသွားတဲ့ပြဿနာမျိုးကိုရှောက်ရှားနိုင်အောင်လုပ်ပါ နောက်ရေးကြည့်တာကတော့လူတစ်ယောက်ကို တစ်ချိန်သာ DV ရှောက်ထားနိုင်တာဖြစ်ပါတယ်
အစ်စစ်နေနီးပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ချိန်ရှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီရှောက်လွှာရှင်ကိုတယ်ချလိုက်မှာဖြစ်ပါတယ်။ဒါအပြင် DV ရှောက်လွှာတွေကိုဝက်ဘ်ဆိုက်မှာဖြည့်ဆွက်ရမှာကိုယ်ပါတာဖြည့်ဆွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။တခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လည်းအဲ့ဒီဖြည့်ဆွက်ချိန်မှာကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်။ဒါမှသာ
ကိုယ့်ရဲ့လျှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်အဲ့ဒီခါမှာဒီနံပါတ်ကိုတိကျမှတ်သားထားဖို့လိုပြီးနောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့ခါမှာအဲ့ဒီနံပါတ်နဲ့တိုက်ပြီးတော့ပြန်လည်ရှာဖွေရမှာပါရှောက်လွှာမှာကိုယ့်ရဲ့အချက်လက်တွေဖြည့်ဆွက်ရမယ်အပြင်ကိုယ့်ရဲ့ passport ပုံကိုလည်းထည့်ပေးရမှာပါအဲ့ဒီဂျပ်ပုံကရှောက်လွှာမတိုင်ခင်6လအတွင်းမှာရိုက်ကူးထားရမယ့်ပုံဖြစ်ဖို့လိုပြီးတော့ဂျပ်ပုံကိုပြည့်ပြင်တာလည်းလုပ်လို့မရပါဘူး နောက်တစ်ခုကတော့အခုလိုဒီဗီကန်ဆမ်းပဲရှောက်လာအတွက်အခကျင်းငွေပေးပြီးတော့ဝယ်စရာလည်းမလိုပါဘူးဘယ်သူမဆိုတတ်မှတ်ထားတဲ့အချက်လက်တွေနဲ့ကန့်ညီတဲ့သူတိုင်းအခမဲ့ရှောက်ထားခွင့်ရှိပါတယ်ဟုတ်ပါတယ်ဒီလိုရှောက်ထားမှာအမီမွေးတက်ကလေးနေရာလိပ်စာပညာရေးချင်းနဲ့အွန်လိုင်းမှာအဲ့ဒီအချက်လက်တွေဖြည့်ပေးပြီးဓာတ်ပုံကိုတော့စကန်ဖတ်ပြီးတော့တင်ပေးရမှာပါနောက်တစ်ခုက အင်းအောင်ရှိမရှိနဲ့အင်းအောင်ရှိရင်လဲတာသမီးတွေရှိလားနောက်အဲ့ဒီတာသမီးတွေကကိုနဲ့ရတာလားတခြားအင်းအောင်ကပါလာတာလားစသဖြင့်အားလုံးကိုဖြည့်ပေးရပါတယ်အဲ့ဒါမှာပဲကိုကဒီဗီပေါက်လို့အမေရိကကိုသွားရမယ်ဆိုရင်အားလုံးလိုက်နိုင်အောင်ပါအချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့တော့မလွယ်ကူဘူးပေါ့လေဒါနဲ့ကိုအောင်ရေဗမာပြည်ကနေပြီးတော့ဒီဗီကန်ဆမ်းမဲ့ပေါက်ပြီးအမေရိကပြည်တော်စု
တွေလည်းအမေရိကန်ထိခြေစန့်လာကြတာပေါ့ဗျာပညာရေးကျန်းမာရေးလူမှုရေးကစားလို့တာသမီတွေအတွက်လည်းအမေရိကန်ကိုလာကြတဲ့သူတွေရှိပါတယ်ကန်ဆယ်မဲပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာပြီးမျောလင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိသလိုအခက်အခဲတွေကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါတယ
်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာလူမျိုးတွေပြန့်ကျဲနေထိုင်နေကြတာမှာတော့အမေရိကန်အရှေ့ဘက်ခြမ်းကဝါရှင်တန်ဒီစီနယူးယောက်နောက်အနောက်ဘက်ခြမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာတွေအများပြားအခြေချနေထိုင်ကြတာများပါတယ်တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30ကလေးကလာရောက်အခြေချနေထိုင်နေကြတာလေ
ဒီဗီကန်ဆန်းနဲ့ပေါက်ပြီးလာကြတဲ့သူတွေလည်းရှိကြတာမှာအလုံနဲ့ပတ်သက်လို့ကတော့မြန်မာတွေဟာစူးစားတယ်ရိုးသားတယ်ဆိုပြီးအလုံရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်ဘာပဲဖြစ်ဖြစ်အလုံဟုသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လို့ရင်တော့ဘယ်လောက်ပဲဖြစ်ဖြစ်လောက်ရတာမခက်ခဲဘူးဆိုပြီးတော့ရရအလုံးမရွေးပဲလောက်ကြတယ်လို့လည်းဆိုပါတယ်တကယ်တော့အိမ်မက်တွေအကောင့်တွေပေါ်ခွင့်ရနေတာဘူ
းအမေရိကန်ပြည်ထောင်စုမှာလူမျိုးပေါင်းစုံလာရောက်နေထိုင်အခြေချကြတာမှာဒီနိုင်ငံကိုစပြောင်းပြီးတော့လာနေကြတဲ့ပထမမျိုးဆက်ကတော့အခက်ခဲတွေကြားကနေဒီလိုပဲအဆင်ပြေအောင်ကြိုးစားရုန်းကန်ကြတာပါပဲကိုအောင်ကြီးနောက်မျိုးဆက်သူတွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိဘတွေဟာအလုပ်ပို့လုပ်ပြီးတော့တာသမီတွေကိုအမြင့်ရအောင်တွန်းတင်ပေးကြတာပဲရှင့် ကျားပြင်လူငယ်ရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လေမိဘတွေကတာသမီရဲ့အပေါ်မှာဖြစ်စေချင်တာကိုအတင်းကျပ်လုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေစိတ်ကြိုက်သူတို့စိတ်ဝင်စားတာကိုမိတော်မြောက်ပေးဖို့ဆိုရဟာလေအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြတယ်လေ
ဟုတ်ပါတယ်ဗျာအမေရိကန်မှာတော့နိုင်ငံကလည်းဒီမိုကရေစီကိုကျင့်သုံးတယ်လို့ပဲမိသားစုတွေအတွင်းမှာတာသမီနဲ့မိဘတွေကြားမှာလဲကိုယ်အိမ်မက်အကောင့်တွေပေါ်နိုင်အောင်သာလမ်းကြောင်းတက်မဲ့ပေးကြတာပါဗျာကဲအခုတော့လာမယ့်2019ခုနှစ်ကန်ဆမ်းမဲအစီအစဉ်မှာပါဝင်နိုင်ကြပြီးကန်ကောင်းကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ဗျာ
ဒီကဘတ်တော့အသက်ကိုအန္တရာယ်ပေးတဲ့ကာဗွန်မုန်နောက်ဆိုက်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ညံ့မှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနေမှာထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက် လေထုအရေးအသွေးကရေဘူးရအားဖြင့်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂတဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2005စက်တန်မှာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2005နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေ တဘာဝဝင်းကျင် engineer ဒေါ်အေးအေးကြီးကပြောပါတယ်
။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ကြေညာစာထုတ်လိုက်တယ်။အမျိုးသားပါဝင်ချင်းဆိုင်ရာအရေးသူထုတ်လို့နိုင်ငံချက်များဆိုတာဆန်းရနာရှစ်မှတင်တယ်သူကဒီလိုအရေးသူတွေရှိရပါမယ်ဆိုပြီးပြောထားတဲ့ချက်မှာအဲကာဗွန်မွန်အောက်ဆိုက်ကမပါဘူး။တခြားပြည်နဲ့ nitrogen oxide တို့ sulfur dioxide တို့ပါတယ်။သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လေကမ္ဘာကျန်းမာရေးအဖွဲ့ရဲ့ဥရောပဆိုင်ရာလေတုအရေးသွေးစနစ်ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်။သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မွန်အောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားမှုနိုင်စရာအကြောင်းရှိတယ်။ဒါပေမဲ့ကာဗွန်မွန်အောက်ဆိုက်ကအရေးမကြီးတာမို့သူကသေကိုသေးနိုင်တယ
်။ကာဗွန်မွန်အောက်ဆိုက်ဟာအယံအဆင်းအနက်အရာသာမရှိပါဘူး။ဒါကြောင့်ကာဗွန်မွန်အောက်ဆိုက်ဒဏ်ွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူကအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အရင်အများကြီးရှိတယ်သွေးထဲမှာသူကအောက်ဆီဂျင်ပယ်နိုင်တယ်နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်ပယ်ပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိတ်အပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မွန်အောက်ဆိုက်များသွားရင်အဲ့အောက်ဆီဂျင်သွေးထဲမရောက်တော့ဘူးနည်းသွားတယ်သူရတဲဆောင်နေတဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်တဲဆောင်နေတဲ့စွမ်းအားနည်းသွားတဲ့အခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငကိုယ်တွေကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်မရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်တစ်ခုအားဆက်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငကိုယ်တွေကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မွန်အောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးစူးပြီးပြက်လာတယ်တက်လာတဲ့နှလုံးရောဂါဆိုသူတို့ပိုဆိုးလာတာပေါ့နော်အဲ့လိုချစ်သားပြီးတချို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မွန်အောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပ
ါကာဗွန်မွန်အောက်ဆိုက်ကဟိုမီးရှို့တဲ့ဖြစ်စဉ်မှများထွက်တယ်ပြင်ပမှာကာဗွန်မွန်အောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်ထရက်ကားတွေရှိတယ်နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မွန်အောက်ဆိုက်တွေထွက်တယ်တဘာဝတန်ွေကိုအပူဆွမ်းရင်အောင်မီးရှို့မယ်မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မွန်အောက်ဆိုက်ကစွမ်းအင် unit ပေါ့တစ်ဘီလီယံ BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရေနံတို့တခြားလောင်စာပေါ့နော်အရေလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်208ပေါင်ထွက်တယ်။တစ် BTU ဆိုတာဘာလဲဆိုရင်တဘာဝတန်ွေကိုသုံးပြီးတော့ရေတဘောင်ကို10ဒီဂရီအခုဒီမြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ွေပမာဏပေါ့အဲ့ဒါကို BTU လို့ခေါ်တယ်။ဒီဥပမာတဘာဝတန်ွေဆိုလို့ရှိရင်တူပါပေမှာသူ့ရဲ့ BTU ဆိုတဲ့အပူစွမ်းအားက1029လောက်ပြန်မြင့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မွန်အောက်ဆိုက်တွေထွက်တာပေါ့နော်။အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတဲ့မြန်မာအပူစွမ်းရင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မွန်အောက်ဆိုက်တွေများလာတာပေါ့နော်။ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုမှဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်တကယ်လို့က Kanye by Mopin High and Etama, Carbomonoxide is soon needed. Ainema donate a puke exactly by Sulaya, Carbomonoxide Twitte.
Carbomonoxide, and he had three beaded dangwitten, a tetuan, a jam, not a coolie, she badly.
Long jamu piss in my solution. Long jolly dane, Carbomonoxide Twitte, nitrogen outside the Twitte. Kalijalushi, nitrogen outside go, a tramamia on swinging, tinchu amazed, ah, tinchu like a kama. Nitrogen outside a nedwai, carbon monoxide and yada, dua, the only day of a biomia and chun it, but then it. But then it kaja or dima American Biosumasui, but the Bawa dung in a donut, sadi, but da bangi, she rose, solution, the dang, so yan, it do a son some balloon in a super dine digest in lower, is a tea, Nigo Kona and Twala, high balloon, a dine at a castle. Some might check out a nitrogen outside gabe, blah blah, Joao dine up upon up and dabby. Carbon monoxide the tip all about the carbon monoxide of him a dying machine. Say, come on, our nitrogen outside got a gown in our little make carbon monoxide, the pecani become a TV in it, Nintendo, the chicken. Nitrogen outside go carbon monoxide, the cool down, eat them out. See, long jump in the cook. He was a long journey, Paria, half jelly, she is red. Mean wind with the chicken, be name, and I jump to the dying out of one.
See, do ye do it, dang diama, carbon monoxide go, the blue issue, kaba, jamma ye puga, matate having me. တို့တက်တဲ့နိုင်ငံတိုင်းမှာထဲ့သွင်းထားတာဖြစ်ပါတယ်လေလူညဉ့်ညံမှုဆံရစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့
တထောင်ဆန်ကတတ်မှတ်လိုက်တဲ့အရေးတွေ့ထက်ဘယ်အရက်ကမြင့်သလားနေသလားလဲမသိဘူးစက်ရုံစောက်တော့မယ်ဆိုတော့မှလောက်ခံအရေးတွေ့လိုက်တိုင်းနေဆိုတိုင်းနေတိုင်းနာတွေကလည်းကုမ္ပဏီမျိုးဘူးဆိုတာတိုင်းနာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘယ်လိုအရေးတွေ့ပါ냐ဆိုတော့တတ်မှတ်ထားခြင်းမရှိဘူးဆိုရကသတင်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူးဒါပေမဲ့ပအဝင်ရင်အရေး ဒီနေ့ဆိုင်ကိုဉာဏ်စရအရာတစ်ခုဖြစ်ရေးသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတာနိုင်ငံပေါင်းစုံတတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းအပေါ်ထင်နေတဲ့လှုပ်ရှားခြင်းဟာရေရှည်တက်မှတ်ရတဲ့ကာဝေးပြပါဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေတုတိုင်းတိုင်းရေလှုပ်တဲ့အခါမှာတဘာတောင်းဝေးတဲ့တုံးတဲ့ဆက်ကိုစာရင်းစာရင်းညီကလာတွားတိုင်းနေဆိုရင်နိုက်ထရို
ိတ်ပံတဲ့ဤပညာခန္ဓာကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
တိုက်ပံတဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင
်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြန်မာအစိုးရကိုစုစုပေါင်းငွေချက်သိမ်းပေါင်း3,800,000ခန့်မှန်းကျင်အမေရိကန်ဒေါ်လာ13,000,000လောက်လှူဒန်းကြပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းအတွက်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီး24ဦးစီးပွားရေးအသင်းအဖွဲ့နှစ်ခုတို့ကလှူဒန်းလိုက်တာဖြစ်ပါတယ်။ဆော်ဒီအာရေဗျနဲ့အီရတ်အစိုးရနှစ်ရက်ကြာဆက်ဆံရေးမြင့်တင်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့အတွက်နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေပထမဆုံးအချိန်တွေ့ဆုံဆွေးနွေးမဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဒီကနေ့တောက်ကြနေမှာအရှိအလဲပိုင်းဒေသကိုခီးထွက်ဖို့ရှိပါတယ်။ဆော်ဒီနဲ့အီရတ်အစိုးရကြာဆက်ဆံရေးပြန်လည်နှွေးထွေးလာတာနဲ့အတူပူးပေါင်းဆောင်ရွက်ရေးကောင်စီရဲ့ပထမဆုံးအစည်းအဝေးထွက်ပေါ်လာတာဖြစ်ပါတယ်။ဒီခုနှစ်ရဲ့တာကာလအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကဆော်ဒီအာရေဗျကိုခီးတထဝင်ရောက်မဲ့အပြင်ပါရှန်ပင်လယ်ကွေ့ဒေသနဲ့တောင်အာရှနိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။အာဖရိကနိုင်ငံတစ်ခုဖြစ်တဲ့နီဂျာနိုင်ငံမှာဒီလအစောပိုင်းကအစ္စလာမ်ရဲ့ဂျီဟတ်တိုက်ခိုက်ရေးသမားတွေလက်ချက်နဲ့အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရမှုအပေါ်အမေရိကန်စစ်တပ်ကစုံစမ်းစစ်ဆေးနေတယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။ဒီသတင်းပတ်အတွင်းမှာပဲကြာဆုံးစစ်သည်တဦးရဲ့ရွှေအလောင်းဖလော်ရီဒါပြည်နယ်ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်ရှင်။
Tadi ini juga mata ini tak jenya pergi raba, dinya season terlalu yang muka kunya wayang pipi sepain saya engineer garo garde bayan pipare. Cuma siapa bah dinya season utawa yutin sepi dua raba. Bio American dan tukjane nyabe nyama pada season gu nyaku naikane senaiti daya terlalu pergi raba pipare. Seni mana caw naikane konaiti terlalu me season gu ro lain dua mita tungzane lize lize gu ngazane lain la mita dia gu zerugane penyunas senai marishen.
This program has come to you from the Voice of America, Washington.